တော်တာရှိမှခင်ဗျာကုလသမဂ္ဂဆိုင်ရာမြမသားအမကြီးဦးဟောက်ထူစွန်းကလုံခြုံရေးကောင်စီကိုအင်္ဂါနေ့မှာကောက်ွက်စာပို့ခဲ့တယ်လို့ RFA ကိုပြောပါတယ
် UK ကောင်းဆောင်တဲ့အနောက်နိုင်ငံလုံခြုံရေးကောင်စီမှာပါတဲ့အနောက်နိုင်ငံဒီနဲ့တခြားသူ့ရဲ့မာမိတ်ခေါ်ရမလားနိုင်ငံကိုနိုင်ငံကနေပြီးတော့ဟိုလူခွင့်ရေးကောင်စီကဖွဲ့စည်းပေးထားတဲ့ fact finding mission ပေါ့နော်အဲ့ဒီဟာကောင်းဆောင်ကိုလုံခြုံရေးကောင်စီကိုဖိတ်ပြီးတော့မှသူ့ရဲ့report နဲ့ပတ်သက်ပြီးတော့တင်ပြဖို့ဆိုပြီးတော့အဲ့ဒါကိုဖိတ်တယ်။ကျွန်တော်တို့ကအဲ့ဒါကိုကန့်ကွက်တယ်။ဘာဖြစ်လို့လဲဆိုတော့နံပါတ်1ကလူခွင့်ရေးကောင်စီကခန့်တဲ့ချက်နဲ့ဆရာဘုရားအဖွဲ့ဆိုတာကကျွန်တော်ငွေရေးလက်မခံဘူး။လက်မခံတဲ့အကြောင်းရင်းကနံပါတ်1ကဘာလဲဆိုလို့ရှိရင်အဲ့ဒီအဖွဲ့ဖွဲ့စည်းဖို့ငွေရေးကမလိုအပ်ဘူးလို့ကျွန်တော်ယူဆတဲ့အပြင်ဒီပုံမှန်လက်တန်တရားရှိတဲ့အပြင်ကိုဖွဲ့စည်းပါဝင်နေတဲ့လူတွေရဲ့ဗက်မလိုက်ပဲနဲ့ဆောင်ရွက်နိုင်မဲ့အလားအလာနောက်ပြီးတော့သူတို့ရဲ့ report ကနေထွက်လာတဲ့တွေးရှိချက်တွေအာကျွန်တော်တို့ဒုတ်နေတဲ့ရခိုင်ပြီးနေဒီမွတ်စလင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတော်ဆွေးရနေဆောင်ရနေတဲ့အချက်တွေကိုအထောက်အကူပြုပြီးတော့ဟလာကျွန်တော်အပြုသဘောအားဖြင့်ပံ့ပိုးမှုပေးနိုင်မယ်လို့လည်းကျွန်တော်တို့မယူဆဘူးပေါ့ဗျာအဲ့ဒါကြောင့်ကျွန်တော်တို့ကဒီဖွဲ့စည်းမှုကိုလည်းပဲငွေတွေကကျွန်တော်လက်မခံဘူးနောက်တကယ်ဒီအစင်ငါသာထွက်လာတဲ့အခါကျတော့လည်းပဲသူကတစ်ဖက်သက်ပေါ့နော်ကျွန်တော်တို့ရေးသားမှုတွေတစ်ဖက်သက်ထွက်ဆူမှုတွေသူသမီးတော့ဟိုဘက်နိုင်ငံကိုဘင်္ဂလားဒေ့ရှ်ကိုကူးသွားတဲ့မွတ်စလင်အတိုင်းဝိုင်းရနေပြီးတော့တပန်နဲ့ထွက်နေတဲ့ဟာတွေပေါ်မှာပဲမူတည်ပြီးတော့သူတို့ကဒါကိုအခြေခံပြီးတော့လောက်တာဖြစ်တယ်ဒီဟာတွေကိုပဲတို့ကဟာလာအမှန်လို့ယူဆပြီးတော့ဆုံးဖြတ်ချက်ကောက်ချက်တွေတို့ကဟိုချတာဖြစ်တဲ့ခါကျတော့ကျွန်တော်တို့ဘလို့မှဟိုမျှတတဲ့အစီအခံစာလည်းမဟုတ်ဘူးဆိုတော့ကျွန်တော်တွေ့ရတယ်နောက်တစ်ခုကတော့မယိုးသားမှုပေါ့ဗျာ August 28ရက်နေ့မှာလူငင်းကောင်စီမှာကျွန်တော်အာစာဟိုတိုက်ခိုက်မှုဟိုရခင်ဖြစ်တဲ့ဟာရဲ့နှစ်ပတ်လည်သဘောမျိုးတို့ကစီဝေလူငင်းကောင်စီမှာလောက်တယ်အဲ့တော့အဲ့လောက်ဖို့ရဲ့မတိုင်ခင်တရက်မှာဒီကျွန်တော်တို့ fact finding mission ကနေပြီးတော့တို့ report ကိုထုတ်တယ် report ထုတ်တာတကယ်တော့အဲ့ report ကအမှန်တမ်းပြောရရင်တော့ September လဟုတ်လား18ရက်ဝင်းကျင်မှာပဲသူကတင်ပြရမှာလူခွင့်ရေးကောင်စီကိုတင်ရမှာဒါပေမဲ့ခုနပြောသလိုဟိုကျွန်တော်တို့လူငွေကောင်စီရဲ့အစည်းအဝေးမတိုင်ခင်တရက်မှာသူက timing ကိုက်သူကထုတ်လိုက်တယ်တမင်ကိုထုတ်လိုက်တာဆိုတော့သူရဲ့နောက်ွယ်မှာဒီ fact finding mission ရဲ့နောက်ွယ်သူရဲ့ရည်ရွယ်ချက်ဒီဟာမယိုးသားမှုတွေအများကြီးရှိတယ်လို့ကျွန်တော်တန်တရားရှိတယ်လေနောက်တစ်ချက်ကနံပါတ်3ချက်ကလှုပ်ထုံးလုံကြီးအရာလေပဲ fact finding mission ဆိုတဲ့ဟာကလူခွင့်ရေးကောင်စီအနေဖြင့်အထွေထွေညီလာခံကျွန်တော်တတိယကော်မတီတင်ပြဖို့သူမှတာဝန်ရှိတယ်ဟို23ရက်နေ့မှာသူတင်ပြမှာပဲဒါပေမဲ့အဲ့ဒီဟာကိုခေါ်ပြီးတော့လူငွေကောင်စီမှာဒီကမ္ဘာငင်းကြီးတဲ့လူငွေကိုဘယ်လိုထိပါနိုင်လဲဆိုတာကိုနှစ်ကြောင်းပြီးပြီးတော့မှလူငွေကောင်စီအဖွဲ့ဝင်တချို့ UK အကောင်ဆောင်ပြီးတော့ပေါ့လေလှုပ်တဲ့ဟာကကျွန်တော်တို့တမင်နိုင်ငံရေးကိုအကြောင်းပြုပြီးတော့လူခွင့်ရေးကိုအမြင်ပေါ့နော်ကျွန်တော်တို့လွယ်သုံးစားပေါ့လုတ်တဲ့သဘောမျိုးလို့ကျွန်တော်တို့ကခံယူတယ်။ဒါကြောင့်ဒီ profile machine ကလူငွေကောင်စီမှာလာပြီးတော့ပြောဖို့အားကိုကျွန်တော်တို့ကန့်ကွက်တယ်ဆိုပြီးတော့ကျွန်တော်ဟိုမနေ့ကပဲကျွန်တော်စာပို့လိုက်တယ
်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပထမအတုပ်အဖြစ်မကြခင်လက်ခံတော့မယ်လို့လည်းဦးဟောက်သူဆွန်ကပြောပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီးကောင်ကပြီးခဲ့တဲ့ပတ်သက်သူပြောထားတယ်ဟိုစစ်စစ်ပြီးသားလူ6000ကိုမကြခင်ပထမဆုံးပြန်ပို့မယ်ဆိုပြီးတော့သူ press ကိုပြောထားတာရှိတယ်လေဆိုတော့ဟိုနောက်ကျွန်တော်တို့ကလည်းဒီဖူးတွဲလုပ်ငန်းဖွဲ့ကလည်းဒီလကုံမှာဒါကမှာစီဝေးရှိတယ်အဲ့ဒီစီဝေးမှာပထမဆုံးပြန်လေလက်ခံရေးကိုကျွန်တော်တို့အကောင့်ရဲ့ဘော်ဘိုးကိစ္စဒါအသေးစိတ်ဆွေးနွေးဖို့ရှိပါတယ
်ရခိုင်ပြည်နယ်အရေးအတွက်မြန်မာနိုင်ငံကိုဖိအားပေးခြင်းအပြင်ဘဒုအတွက်မှအကျိုးရှိမှာမဟုတ်ဘူးလို့လည်းတာမကြီးကဝေဖန်ခဲ့ပါတယ်ခင်ဗျာ
ဆိုတော့ကျွန်တော်တို့နိုင်ငံအရာလည်းပဲတစ်ခါနိုင်ငံပြေးသွားတဲ့လူတွေဒီဘက်ပြန်လဲခံရေးကိစ္စလုပ်နေတယ်။တစ်ဖက်ကလည်းပဲကုလသမဂ္ဂပြည်မှုချုပ်ရဲ့အထူးကိုယ်စားလှယ်လည်းပဲအခုမြန်မာနိုင်ငံရောက်နေတယ်ရခိုင်ပြည်နယ်ရောက်နေတယ်ဒီဘက်ကပူပေါင်းဆောင်ရွက်နေတယ်လုံခြုံရေးကောင်စီနဲ့လည်းကျွန်တော်တို့ပူပေါင်းဆောင်ရွက်မှုတွေလုပ်နေတယ်။ဟိုကျွန်တော်တို့ကဖက်ဖက်ကနေပူပေါင်းဆောင်ရွက်မှုလုပ်နေတယ်။လုပ်နေတော့လည်းပဲတစ်ဖက်ကဒီအပြင်ဘက်ကတချို့နိုင်ငံတွေသူပြင်ဥရောပသမဂ္ဂတို့ UK တို့ပေါ့နော် US တို့ကနေပြီးတော့သူတို့ကဘယ်လိုဖိအားပေးလာလဲဆိုတော့ OIC ဖွဲ့ဝင်တွေမှလည်းချို့လည်းပါတာပေါ့လေ။ဒီလူခွင့်ရေးကိစ္စနဲ့ပတ်သက်ပြီးတော့ချိုးဖောက်မှုတွေကိုအရင်ဆုံးဟိုအရေးယူအပြစ်ပေးတာလောက်ရမယ်အဲ့ဒါလုံးမပဲလေရှေ့ဆက်ပြီးတော့ဟလာဟိုပြန်လည်လက်ခံရေးတို့ပါတို့ယုံကြည်စိတ်ချမှုတွေဒါတွေကနောက်ပိုင်းမှာဖြစ်လာမယ်ဆိုပြီးတော့လူခွင့်ရေးကောင်စီမှာရောကျွန်တော်တို့အထွေထွေညီလာခံမှာရောလူငွေကောင်စီမှာဒီဟာကိုဖိအားပေးဖို့လှုပ်လာတယ်ဒီလိုကျွန်တော်တို့နိုင်ငံရေးရဖိအားပေးမှုတွေဟာကျွန်တော်တို့နိုင်ငံရဲ့ပြည်ထနာကိုဖြည့်ရှင်းဖို့လုပ်နေတဲ့ဟာတွေအတွက်ဘလို့မှအထောက်အကူမပြုတဲ့အပြင်ပြည်တွင်းမှာလည်းပဲအလားဟိုစီလုံးညီညီမှုပို့ပြီးတော့ပြပြမယ်နောက်ပြီးတော့ကျွန်တော်တို့တခါသာတဲ့အဖြစ်အောင်ကျွန်တော်စူးစမ်းပြီးလှုပ်ဆောင်နေတဲ့ဟာတွေလည်းပဲဟိုပြပြစေမယ်ထိခိုက်စေမယ်ဒါအပြင်ကျွန်တော်တို့ ਨੇ ဟိုကုလသမဂ္ဂနဲ့အပြုသဘောပူးပေါင်းဆောင်ရွက်ပြီးတော့လုပ်နေတဲ့ကိစ္စတွေအပေါ်မှာလည်းပဲအများကြီးကြိုးတက်ရမှုရှိနိုင်တယ်ထိခိုက်မှုရှိနိုင်တယ်လို့ကျွန်တော်တို့အဲ့လိုပြောတယ
်ရခိုင်ပြည်နယ်ကဆက်စင်ရေးတွေမှာမွတ်စလင်တွေထိခိုက်နစ်နာမှုရှိခဲ့နိုင်ပါတယ်ဒါကိုလည်းအရေးယူဖို့ဆောင်ရွက်နေပါပြီလို့တာမကြီးကပြောပါတယ
်ကျွန်တော်အာဆာတိုက်ဆက်မှု နောက်ပိုင်းမှာကျွန်တော်တို့ပြန်လဲပြီးတော့ဟလာစစ်စင်လောက်ရတာဂျမ်ဖက်မှုထင်းထင်းလောက်ရတယ်ဆိုတဲ့နေရာမှာလက်နဲ့နဲ့လောက်ရတာဖြစ်တဲ့ခါကျတော့သူတို့ကိုယ်တိုင်လက်နဲ့နဲ့တိုက်တော့ဒီဘက်ကပြန်ရှင်းနေတဲ့အခါမှာအထိခိုက်ဆိုတာတော့ရှိမှာပဲအဲ့တော့ကျွန်တော်တို့ကဟလာထိခိုက်မှုမရှိဘူးဟလာဘာမှမဖြစ်ဘူးလို့ကျွန်တော်တို့ပြောတာမဟုတ်ဘူးရှိနိုင်တယ်အဲ့ဒါကြောင့်လဲကျွန်တော်တို့ကဟိုလွတ်လပ်တဲ့စုံစမ်းဟလာဟိုရေးကော်မရှင်ကိုကျွန်တော်ဖွဲ့ထားပြီးဖွဲ့ပြီးတော့ဒီဟာသူတို့လုပ်ငန်းလေးစနေပြီအဲ့တော့အပြစ်ရှိရင်ရှိတဲ့လူအေးယူမယ်ဒါပေမဲ့သူတို့ပြောတဲ့ scale နဲ့တောင်းလောက်သေးတယ်လို့ပါလို့ဆိုတာလူတောင်းလောက်သေးရင်ကျွန်တော်တို့ကဘယ်လိုမှဖုံးပြလို့လည်းမရပါဘူ
းပြီးခဲ့တဲ့စက်တင်ဘာလအတွင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကျင်းပခဲ့တဲ့ရိုဟင်ဂျာညီလာခံကိုတက်ရောက်သူတဦးဖြစ်တဲ့မြန်မာရိုဟင်ဂျာအသင်းဥက္ကဋ္ဌဦးထွန်းခင်ကိုလက်ရှိပဋိပက္ခမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုဖိအားပေးခြင်းအပြင်မြန်မာပြည်ဒီမိုကရေစီပြောင်းလဲရေးလုပ်ငန်းစဉ်ကိုမထိခိုက်နိုင်ဘူးလားလို့ RFA ကမေးမြန်းခဲ့ရမှာတော့
မြန်မာနိုင်ငံကအခုရာဇဝတ်မှုကျူးလွန်နေတဲ့စစ်တပ်ရာဇဝတ်ကောင်တွေအောင်ဆောင်နေတဲ့နိုင်ငံဖြစ်တဲ့ဒေါက်ဆန်စုကြည်ကဘာတစ်ခုမှလုပ်လို့မရဘူးပြီးတော့ဒေါက်ဆန်စုကြည်ကသူတို့ကာကွယ်ပေးနေတယ်အဲ့ဒီအတွက်ကြောင့်ဒေါက်ဆန်စုကြည်ကတစ်ဖက်မှာတာဝန်ရှိနေတယ်စစ်တပ်ကတလောက်ထိလူတွေကိုမထရရဲရဲဆက်ဆက်တတ်ဖြတ်နေတဲ့လူကလေးတွေကိုပြအရှင်လက်လက်မိရှို့တယ်အသက်ကြီးတဲ့လူအိုတွေကိုလည်းအရှင်လက်လက်မိရှို့လိုက်တယ်မိန်းကလေးတွေကိုမတင်းကြည့်တဲ့ဒါတွေကိုဒေါက်ဆန်စုကြည်ကမဖြစ်ပါဘူးဆိုပြီးတော့ဘာတစ်ခုမှအကာအကွယ်ပေးမှုမရှိဘူးဗျနိုင်ငံတော်ကိုအုပ်ချုပ်တယ်ဆိုရင်တာဝန်ခံမှုတာဝန်ယူမှုတော့ရှိရမယ်
အဲ့ဒီရိုဟင်ဂျာညီလာခံတယောက်သူနောက်တူဖြစ်တဲ့ဒန်းလူညီမြအခွင့်ရေးလှုပ်ရှားမှုအဖွဲ့ဥက္ကဋ္ဌဦးထေလွင်ဦးကလည်းလူအခွင့်ရေးချိုးဖောက်မှုအတွက်တာဝန်ရှိသူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ရေးအတွက်သူတို့အလှရှင်တွေအဖွဲ့စည်းတွေထံကအမေရိကန်ဒေါ်လာတန်းတထောင်ပေးမယ်ဆိုတဲ့ကတိကဝတ်ရရှိတဟပြီဖြစ်တယ်လို့ညီလာခံအပြည့်မှာထုတ်ဖော်ပြောကြားခဲ့ပါတယ်။တာမကြီးဦးဟောက်တို့ဆွန်းကတော့အခုလိုနိုင်ငံတကာဖိအားပေးမှုတွေရှိပေမဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ရေးအတွက်တပ်ဆန်းသမယမိမိတို့ဆက်လက်ဆောင်ရွက်ရမှာပဲလို့ RFA ကိုဗုဒ္ဓဖုန်းနေ့မနေ့ကပြောပါတယ်ခင်ဗျာ